င်သစ်သမရရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပါတယ်။နိုင်ငံတော်ဝန်မဲရုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48တန်းညီပါတို့သမရလောင်း12ဦးကိုရွေးချယ်မဲပေးနေကြတာပါ။လေယာဉ်စုံကနေလေဝဲစုံဝါဒီသမရလောင်း12ဦးတို့ဝင်ရောက်ရှင်းပြနေတဲ့ပြင်သစ်သမရရွေးကောက်ပွဲကတော့ဆယ်စုနှစ်တည်းအတွင်းစိတ်ဝင်စားစောင့်ကြည့်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲအကျိုးရပ်ပိုင်းလိုမှာမြို့တော်ပါရီမှာအကျန်းဖက်ဝါရစဲတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲကိုတော့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။ရွေးကောက်ပွဲမှာလည်းအမျိုးသားရေးသမားအစ္စလာမ်ဆန့်ကျင်သူသမရလောင်းမရင်းလက်ဖန်ကဦးဆောင်နေတာပါ။အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်ဆိုပြောဆိုထားတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းပြည်သက်နိုင်ငံတော်ဝန်လမ်းမတွေပေါ်မှာရဲတပ်ဖွဲ့ဝင်5000လုံခြုံရေးချထားပြီးအထူးတပ်ဖွဲ့ဝင်တွေအပါအဝင်စစ်သား9000ကိုလည်းအားဖြည့်ထားပါတယ်။ရွေးကောက်ပွဲကြိုကာလမှာတော့လက်ဝဲအလဲအလတ်ဝါဒီစီးပွားရေးဝန်ကြီးဟောင်းအီမန်နျူအယ်မေခွန်ကဦးဆောင်ပါတယ်။အထူးသဖြင့်မွတ်စလင်နိုင်ငံတွေကရွှေပြောင်းဝင်ရောက်လာမှုတွေအပါအဝင်ပြင်သစ်နိုင်ငံတွင်ရွှေပြောင်းအခြေချမှုအလုံးကြီးပါကိုရဆိုင်ဖြစ်လို့နေတဲ့မရင်းလက်ဖန်ကနောက်ကကတ်လိုက်ပါတယ်။ဥရောပသမဂ္ဂကနေပြင်သစ်နိုင်ငံနှုတ်ထွက်ရေးကိုမရင်းလက်ဖန်ကလိုလားနေတာဖြစ်ပါတယ်။နောက်ထပ်ထိတ်တဲရောက်လူတွေနေသူတွေကတော့ပြည်သူအသုံးစရိတ်တွေကိုဖျက်တော့နောက်ဥရောပသမဂ္ဂတွင်ပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးလို့သူဖရန်ဆွာဖီယန်နဲ့လက်ဝဲစင်းကိုစလေလောက်တူဖြစ်တဲ့ဂျင်းလို့မလန်ချွန်းတို့ဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲအများဆုံးရတဲ့သမရလောင်းနှစ်ဦးတို့ကမေလ9ရက်နေ့မှာကျင်းပမယ်အပိသက်ရွေးကောက်ပွဲမှာထပ်ပြီးတော့ရှင်ပြိုင်ကြရမှာဖြစ်ပါတယ်